ပြောင်းလဲလုပ်ငန်းစဉ်မှာပံ့ပိုးကူညီနိုင်မှုအထူးသဖြင့်စီးပွားရေးဖွံ့ဖြိုးလာစေဖို့မြန်မာနိုင်ငံနဲ့ပြန်လည်ဆက်ဆံမယ်လို့နှစ်ပေါင်း25နှစ်ကြာအဆက်ဆံမလုပ်ဘဲနေခဲ့တဲ့ကမ္ဘာပံကပြောလိုက်ပါတယ်။ပထမအဆင့်အနေနဲ့စီးပွားရေးအတွက်အခြေခံစောင့်အောင်တည်ဆောက်ရေးလုပ်ငန်းတွေ၊ဗန်လုပ်ငန်းတွေနဲ့ဗန်နာရေးကဏ္ဍကအခြေအနေတွေကိုစမ်းစစ်မဲ့ကျွမ်းကျင်သူအဖွဲ့အဖွဲ့ဆီလွတ်မယ်လို့လည်းကမ္ဘာပံကပြောလိုက်တာပါ။ဆုံးဖြတ်ချက်ကိုဖေဖော်ဝါရီလလယ်ပိုင်းကြေညာရမှာတော့မြန်မာနိုင်ငံမှာတွေ့မြင်လာရတဲ့အပြောင်းလဲတွေအပေါ်အားရရောင်းတဲ့မြန်မာလူထုအထူးသဖြင့်စည်ရဲနွမ်းပါသူတွေအတွက်အကျိုးရှိစေမယ့်ပြည်ရင်ပြောင်းလဲရေးတွေကိုအားပေးဖို့ပြန်ပြီးထိတွေ့ဆက်ဆံမှုတွေကိုစတင်မှာဖြစ်တယ်လို့လည်းကမ္ဘာပံရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဒုဥက္ကဋ္ဌပမလာကော့ခ်ဆာပြောသွားပါတယ်။ပြီးခဲ့တဲ့နှစ်ထဲအယက်သားအစိုးရတရက်အဖြစ်တက်လာပြီးတဲ့နောက်မြန်မာနိုင်ငံကပြည်ရင်ပြောင်းလဲရေးအစီအစဉ်တွေမှာပါဝင်ဆောင်ရွက်နေသူတူဖြစ်တဲ့စီးပွားရေးပညာရှင်ဦးစောဦးကတော့ကမ္ဘာပံရဲ့ကြီးညာချက်ဟာသတင်းကောင်းလို့မြင်ပါတယ
်။အဓိကတော့ကျွန်တော်တို့ဒီအစိုးရဒီကူကတော့သူ့ရဲ့ဥဒီချက်တွေရေမှန်းချက်တွေစီမံကြိမ်းကြတာပေါ့နော်။ဒါနဲ့အခုဝေါ်ဘိုင်းတို့ IMF တို့သူတို့အထူးထွန်းတဲ့ကိစ္စတော့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေလုပ်တဲ့အခါမှာမဟာဗီဇာချက်ကဘယ်လိုနည်းပြဟာတွေကိုတုံးချပြီးလုပ်မလဲ။ဘယ်လိုတစ်စိမ့်တစ်စိမ့်လုပ်မလဲ။ဘယ်ဟာကိုစလုပ်မလဲ။ဘယ်ဟာကိုနောက်မှလုပ်မလဲ။ဒါတွေကသူတို့နိုင်ငံပေါင်းများစွာမှလုပ်ခဲ့ပြီးသားဖြစ်တဲ့ဆိုတော့လို့ဒီအခြေအနေနဲ့ကျွန်တော်တို့နိုင်ငံကိုမာတဲ့အခါမှာကျွန်တော်တို့စီမံရှိတဲ့အခြေအနေတွေကိုကျွန်တော်တို့ကတင်ပြပြီးတော့ဒါနဲ့ပေါင်းဆက်ပြီးတော့အမြန်လုပ်လို့ရတယ်ပေါ့နော်
။ကျွမ်းကျင်သူတွေတွားရောက်တဲ့အခါမှာလည်းမြန်မာနိုင်ငံကဗန်နာရေးအသုံးစရိတ်နဲ့ပွင့်လင်းမြင်သာမှုရှိရေးအလေးထားတဲ့စစ်ဆေးချက်တရက်လှုပ်သွားမှာဖြစ်တယ်လို့လူမှုအခြေပြုဖွဲ့စည်းတွေရဲ့တာဝန်ခံနိုင်မှုတွေကိုမြင့်တင်သွားဖို့နဲ့ပွင့်လင်းတဲ့ဆက်သွယ်မှုတွေပေါ်ပေါက်လာစေဖို့ပူးပေါင်းဆောင်ရွက်မယ်လို့လည်းကမ္ဘာ့ဘဏ်အရာရှိကပြောပါတယ်။ဒါပေမဲ့လည်းဒီလိုနိုင်ငံတကာဗန်နာရေးဖွဲ့စည်းတွေရဲ့အကူအညီတွေရတဲ့တိုင်အောင်စစ်ဆေးရဆက်ဆက်တိုင်းပြည်ဗန်နာသုံးဆွဲမှုတွေကိုလူသိရှင်ကြားထုတ်ပြန်လည်းမရှိတဲ့မြန်မာနိုင်ငံအဖို့ကတော့အခက်အခဲတွေကြုံရနိုင်တယ်လို့မကြသေးရင်တော့ပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဩစတြေးလျနိုင်ငံမက်ကွရီတက်ကစီးပွားရေးပညာရှင်ပမော့ခရှောင်းတန်နဲကပြောပါတယ
် Very often the World Bank and IMF advocate, you know, severe cuts to government expenditure and so on, often so that revenues and expenditure better match, but in Burma's case the biggest problem
ကမ္ဘာ့ဘဏ်နဲ့ IMF တို့အနေနဲ့အစိုးရတွေရဲ့အသုံးစီဖြတ်တောက်ဖို့လိုကိစ္စမျိုးတွေကိုမကြာခဏဆိုသလိုတိုက်တွန်းလို့ရှိပါတယ်။ဝင်ငွေနဲ့ဗန်ဒါရီအသုံးစီမျှတဖို့လိုမျိုးအကြံပေးတတ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွက်အဓိကပြဿနာအနေနဲ့ကြုံရမှာကတော့ဝင်ငွေဗန်ဒါရီကိုရာသုံးမှန်းခြေစည်ရင်းနဲ့မှစနစ်ကျထည့်မထားတဲ့ကိစ္စပါ။ဒါကြောင့်လည်းအသုံးစီလျှော့ချဖို့လိုကျမ်းမာရေးနဲ့ပညာရေးမှာတိုးချက်သုံးဆွဲဖို့လိုကိစ္စမျိုးတွေမှာတော့အကြံပေးရင်လက်မခံတာမျိုးလည်းဖြစ်နိုင်ပါတယ်
။မြန်မာဆွေရအနေနဲ့ကတော့နိုင်ငံတကာကအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံရာကဗန်နာရေးအရာအထောက်ပံ့တွေပါရလာဖို့မျှော်လင့်ကောင်းမျှော်လင့်နေမှာဖြစ်ပေမဲ့လည်းကမ္ဘာ့ဘဏ်အရာရှိကတော့လောလောဆယ်မှာမြန်မာနိုင်ငံကိုဗန်နာရေးအရာအကူအညီပေးဖို့အစီအစဉ်မရှိသေးဘူးလို့လည်းခက်ရှင်းရှင်းပြောထားတာပါ။ဒါဟာလည်းမြန်မာနိုင်ငံကနိုင်ငံတကာအဖွဲ့အစည်းတွေကိုပေးဖို့ရှိနေတဲ့ပြပကျွေးမြီတွေမချေသေးတာကြောင့်လို့ပြောပါတယ်။မြန်မာနိုင်ငံဟာပြပကျွေးမြီဖြစ်တဲ့ဒေါ်လာတန်ပေါင်း11,000ကျော်ရှိနေပေမဲ့ပြပအရန်ငွေချေးဖြစ်နေကတော့တန်း9,000လောက်ပဲရှိမယ်လို့လည်းကျွမ်းကျင်သူတွေခန့်မှန်းထားကြတာပါ။ဒါပေမဲ့လည်း1989ခုနှစ်ကတည်းကမြန်မာနိုင်ငံနဲ့အဆက်အသွယ်ပြတ်ထားတဲ့ကမ္ဘာ့ဘဏ်ကနည်းပညာကျွမ်းကျင်မှုအကူအညီတွေတော့ပြန်ပေးမှာဖြစ်တယ်လို့ပြောပါတယ်။မြန်မာစီးပွားပညာရှင်ဦးစောဦးကတော့နည်းပညာအကူအညီရမယ်ဆိုရင်ပဲမြန်မာနိုင်ငံအတွက်အတော့အထောက်အကူဖြစ်နိုင်မယ်လို့မြင်ပါတယ်
။ကျေကျော်ရှိသီးသားဒီစပါမှာတော့လို့ဒီဆိုင်ငွေချေးရောင်းငွေခွဲလို့လို့အခုမျိုးရဲ့အမည်နဲ့သူတို့ရဲ့ပတ်မှုကူညီမှုကမတမ်းမရေးကြည့်ပါလား။ဒီချိန်မျိုးမှာဒီလိုမျိုးရဲ့ကူညီမှုကရေးကြည့်တဲ့လိုအပ်တယ်လို့ပြောပြရအောင်။အခုလောလောဆယ်မှာကတော့ဒီငွေချေးကူညီမပေးခင်မှာသူတို့ခေါ်ဒီဒီညာဘိုင်းဆိုင်ရာကူညီပေါ့နော် technical assistance ကိုပို့ပြီးဥစားပေးပြီးတော့သူကလည်းအဲ့ဒီပညာပိုင်းကိုလိုနေတာပါ
။ကမ္ဘာ့ဘဏ်ကတော့ဒီပညာကူညီပေးတဲ့နေရာမှာငင်းချိုင်းလုပ်ငန်းစဉ်ကိုအားပေးတဲ့အနေနဲ့လက်နက်ကင်တပ်ဖွဲ့ဝင်ဟောင်းတွေအတွက်အလုတ်ကင်နဲ့လူနေမှုဘဝတွေထူထောင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားမယ်လို့လည်းပြောခဲ့တာပါ။ကမ္ဘာ့ဘဏ်မှာဩဇာညောင်းတဲ့အမေရိကန်ပြည်ထောင်စုကတော့အရေးယူတန်ခတ်မှုတွေကိုရှော့ပေါ့တဲ့အနေနဲ့နိုင်ငံတကာဗန်ဒါရေးဖွဲ့စည်းတဲ့မြန်မာနိုင်ငံကိုဤပညာပိုင်းအရာက ူညီခွင့်ပြုမယ်အကြောင်းဖေဖော်ဝါရီလဆန်းမဲမှာပဲနိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကကြေညာခဲ့ပြီးနောက်ဝါရှင်တန်အခြေစိုက်အဖွဲ့ကြီးရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကမ္ဘာ့ဘဏ်မတိုင်မီမှာတော့နိုင်ငံငွေကြေးရန်မုံငွေအဖွဲ့ IMF အာရှဖွံ့ဖြိုးရေးဘဏ် ADB တို့လိုအဖွဲ့စီတွေကကျွမ်းကျင်သူတွေမြန်မာနိုင်ငံကိုဆီလုပြီးစီးပွားရေးအခြေအနေတွေနဲ့ပတ်သက်လို့အစိုးရအာဏာပိုင်တွေကျွမ်းကျင်သူတွေသာမကတခြားသက်ဆိုင်ရာလူပုဂ္ဂိုလ်တွေနဲ့ပါတိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ကြတာပါ။ဒါပေမဲ့လည်းအထူးချံဖြစ်ရှိနေခဲ့တဲ့မြန်မာနိုင်ငံကပွင့်လင်းလာစားအခြေအနေမှာထိရောက်တဲ့မူဝါဒတွေချမှတ်နိုင်ရေးအတွက်ကတော့ကြီးမားတဲ့စိန်ခေါ်မှုဖြစ်ရှိနေလေဦးမယ်လို့မြန်မာစီးပွားရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ပမောက္ခတာဏန်းကတော့သတိပေးပါတယ
်Burma needs to be a little bit careful at the moment in that there's an awful lot of advice coming into the country
မြန်မာနိုင်ငံအနေနဲ့ကလက်တလောမှာနည်းနည်းတော့သတိထားဖို့လိုပါလိမ့်မယ်အခုချိန်မှာစိတ်ပျက်စရာအကြံပေးချက်တွေကလည်းတပြုံတစ်ခေါင်းကိုပေးနေကြတာပါလို့လို့စေအကြီးမားဆုံးပြဿနာအနေနဲ့ကတော့ဒီအကြံဉာဏ်တွေကိုကင်တွယ်ဖို့အတွက်ဘျူရိုကရေစီရန်ကြားအတွင်းမှာကိုပဲအရေးချင်းတွေတည်ဆောက်ဖို့လိုနေတာပဲဖြစ်ပါတယ
်မြန်မာနိုင်ငံကိုတရင်သုံးပတ်နှိပါချတွားရောက်ခဲ့တဲ့ IMF ကိုယ်စားလှယ်အဖွဲ့ကတော့ပြုတ်ရင်ပြောင်းလဲအစီအစဉ်တွေလမ်းကြောင်းမှန်ပေါ်ရောက်နေပြီးဒီတိုင်းအောင်မြင်အောင်ဆောင်ရွက်သွားနိုင်မယ်ဆိုရင်တော့အာရှမှာရှေ့တန်းရောက်လာနိုင်တယ်လို့ဇန်နဝါရီလနောက်ပိုင်းခီးစဉ်ဆုံးသက်ချိန်မှာပဲပြောဆိုခဲ့တာပါဒါပေမဲ့ကုန်သွယ်မှုတွေမှာအခက်အခဲဖြစ်နေရတဲ့ငွေကြေးလဲလှယ်နှုန်းကိုတပေါင်းတစ်စီးတည်းဖြစ်စေဖို့စီးပွားရေးပုံစံမှာအရင်းအမြစ်ထုတ်လုပ်မှုတွေအပေါ်အားထားနေရကနေကန္တဆုံမှာဖွံ့ဖြိုးလာစေဖို့လိုလိမ့်မယ်လို့လည်း IMF ရဲ့စမ်းစစ်ချက်ကတိုက်တွန်းခဲ့တာပါဒီလိုပဲနောက်ထပ်စင်ခုံမှုအဖြစ်နဲ့2017-2020ဘဏ္ဍာရေးကာလမှာ 4.2% ခန့်ရှိနေတဲ့ငွေကြေးဖောက်ပွားမှုနှုန်းဟာနောက်တစ်နှစ်မှာ 5.8% ခန့်အထိရှိလာနိုင်တယ်လို့ထိန်းချုပ်သွားဖို့လိုလိမ့်မယ်လို့လည်းပြည်ပြထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းမှရဲ့စီးပွားရေးကဏ္ဍကိုပြန်နာပြပါစေကျွန်တော်အောင်မြင်ပါခင်ဗျာ